ရင်ဂျာရီနေရာပြန်နိုင်မယ့်ရက်ကိုသတ်မှတ်ပေးရေးမြန်မာအစိုးရကိုဖိအားပေးတောင်းဆိုသွားမယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံရေးဝန်ကြီး AK Abdul Momen ကအင်ကာလေးမှာပြောကြားလိုက်ပြီးမြန်မာအစိုးရကိုဖိအားပေးဖို့အတွက်မိတ်ဆွေနိုင်ငံတွေကိုလည်းတောင်းဆိုသွားမယ်လို့ပြောပါတယ်။ရင်ဂျာရီဘယ်နေ့ကစပြန်နိုင်မယ်ဆိုတဲ့ရက်ကိုမြန်မာအစိုးရအသစ်အနေနဲ့သတ်မှတ်ပေးဖို့တောင်းဆိုမှာဖြစ်ပြီးတော့ဘင်္ဂလားဒေ့ရှ်ဘက်ကဒီလူတွေကိုပြန်ပို့ပေးဖို့အစဉ်သက်ရှိနေတယ်လို့ဝန်ကြီးမိုမန်ကပြောတာကိုကိုးကားပြီးတော့ဘင်္ဂလားဒေ့ရှ်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးစီးသွားပြီဖြစ်တာမို့ရိုဟင်ဂျာတွေပြန်ပို့ပေးရေးမြန်မာအစိုးရကိုဖိအားပေးလုံဆောင်သွားမယ်လို့ဘင်္ဂလားဒေ့ရှ်ရဲ့မိတ်ဆွေနိုင်ငံတွေဖြစ်တဲ့တရုတ်ဂျပန် EU နဲ့ UK စတဲ့နိုင်ငံတွေကပြောကြောင်းလဲဝန်ကြီးမိုမန်ကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာတွေမြန်မာပြည်ဘက်ကပြန်လည်လက်ခံရေးအတွက်ဘင်္ဂလားဒေ့ရှ်တရုတ်မြန်မာသုံးပွင့်ဆိုင်လမ်းစဉ်တစ်ခုကိုလည်းချမှတ်ဆောင်ရွက်နေတယ်လို့ဝန်ကြီးမိုမန်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တသိန်းလောက်ကိုအစံချာကျုံးကိုပို့မဲ့အစီအစဉ်ဟာဘင်္ဂလားဒေ့ရှ်အစိုးရရဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းဒါပေမဲ့သူတို့ကိုဘယ်နည်းမှအပြစ်သက်ပို့မြင့်မယ်ဆိုတာကိုမဆုံးဖြတ်ရသေးကြောင်းဝန်ကြီးမွန်မန်ကပြောပါတယ်။ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်မခံတဲ့မြန်မာအစိုးရကတော့ဒုက္ခသည်တွေနေရပြန်နိုင်ရေးကုလသမဂ္ဂအပါဝင်နိုင်ငံတကာအတိုင်းအဝန်းနဲ့ပူးပေါင်းဆောင်ရွက်နေသလိုဘင်္ဂလားဒေ့ရှ်နိုင်ငံနဲ့လည်းနားလည်မှုစာချုပ်လိုလက်မှတ်ရေးထိုးထားပြီးဖြစ်ပါတယ်။